to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်ပေါင်းတို့ခင်ဗျာတော်တော်ရှင်များရှင်လုံးချမ်းမြေ့ကြပါစေဆိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA အမေရိကန်တန်ကနေ2018ခုနှစ်ဇွန်လ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဲရင်ချင်းနိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါစင်ကာပူရှန်ဂရီလာဒိုင်ယလော့ဂ်မှာအမေရိကန်ကာဝေးဝန်ကြီးကတောင်တရုတ်ပင်လယ်ထဲတရုတ်လူရဲတွေကိုပြောင်းဝေဖန်ပြောဆိုပါတယ်ကို့အကျိုးစီးပွားမရှိတဲ့ကုန်သွယ်ရေးသဘောတူညီချက်တွေအမေရိကန်နဲ့လက်မှတ်မထိုးဘူးလို့ပြည်ထောင်ကပြောလိုက်ပါတယ်အမေရိကန်မြောက်ကိုရီးယားထိပ်သီးစည်းဝေးအတွက်အေရှင်ကောင်းနိုင်ငံတစ်ခုဖြစ်အောင်လုပ်သွားမယ်လို့စင်ကာပူကာဝေးဝန်ကြီးကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းလာလေးမှာဆိုရင်တော့တရုတ်ပြည်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့စီးရေးဖြန့်ကျက်မှုနဲ့ပတ်သက်ပြီးတော့
China's militarization of artificial features in the South China Sea includes the deployment of anti-ship missiles
American ကာဝေးဝန်ကြီး Jim Mattis ပြောဆိုသွားတာဖြစ်ပါတယ်သတင်းလောကကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစာရိုက်နဲ့အတူစနေညပိုင်းကဆွေးနွေးကြတဲ့ဒရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ရဲ့မှာတရုတ်နိုင်ငံကစစ်အင်အားတည်ဆောက်ပြီးစစ်လက်နက်ပစ္စည်းတွေချထားတာဟာအိမ်နီးချင်းတွေကို6လန့်ဖိအားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျင်မက်ဒစ်ကဥပဒေပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ရှန်ဂရီလာဒိုင်ယလော့ဂ်ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲတွင်စနေနေ့မှာဝန်ကြီးမက်ဒစ်ကလည်းပြောသွားတာပါ။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသတခုဖြစ်လာရေးအမေရိကန်ရဲ့ကျယ်ပြန့်တဲ့မဟာဗျူဟာတခုကိုလည်းသူ့မိန်ကွန်းထဲမှာဝန်ကြီးမက်ဒစ်ကချပြသွားပါတယ်။တောင်တရုတ်ပင်လယ်ဆိုင်ရာတရုတ်ရဲ့မူဝါဒဟာကျွန်တော်တို့မဟာဗျူဟာကအားပေးတဲ့လမ်းပွင့်ရေးမူဝါဒနဲ့တိတိတတ်တာဆန့်ကျင်နေပါတယ်။ဒါဟာတရုတ်ရဲ့ပိုပြီးကျယ်ပြန့်တဲ့ရည်မှန်းချက်ပေါ်မေးခွန်းဖြစ်လာပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။တောင်တရုတ်ပင်လယ်တွေမှာနေပြည်တော်ဆိုင်တဲ့အကြောင်းဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှားနဲ့တိုင်ဝမ်တို့အပါအဝင်နိုင်ငံအများပြားကပြောထားတဲ့အကြောင်းပါပဲ။တရုတ်ကတော့ပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်နေဆိုပြီးပြောထားတာပါဒီအကြောင်းသတင်းလောက်ကိုသတင်းတွေပြီးမှနားဆင်ကြပါမယ်ခင်ဗျာ
တမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်တက်မှတ်လိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အစီအစဉ်ကိုဥရောပတမကဘက်ကကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားလိုက်ပြီးတဲ့နောက်စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ကိုချုပ်ဆိုမှာမဟုတ်ဘူးလို့ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကပြောပါရယ်နိုင်ငံအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်စေမှာမဟုတ်တဲ့အတွက်ကြောင့်လို့ဆိုပါရယ်စနေနေ့က BBC ရေဒီယိုနဲ့မေးမြန်းခန်းအစီအစဉ်မှာဖောက်စ်ကအဲ့ဒီလိုပြောလိုက်တာပါဒါအပြင်အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်မှုဟာတရားမဝင်ဘူးလို့သူကဆိုပါတယ်။နောက်သတင်းပတ်ကနေဒါမှာပြုလုပ်မဲ့ခုနှစ်နိုင်ငံဆွေးနွေးပွဲမှာဒီကိစ္စကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုရိုင်တင်ပြဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်။အမေရိကန်အစိုးရရဲ့သွင်းကုန်ခွန်တိုးမြင့်မှုလုပ်ရက်ကိုတံပြန်အရေးယူတဲ့အနေနဲ့ဥရောပသမ္မတအရာရှိတွေကပထမအဆင့်ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတရားဝင်တိုင်ကြားစာပို့ခဲ့တာပါ။ဖေဖော်ဝါရီလကဥရောပသမ္မတကနေဒါနဲ့မက္ဆီကိုနိုင်ငံတွေစီကအမေရိကန်ကိုတင်ပို့လာတဲ့တမနိသွင်းကုန်အပေါ် 25 ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်အပေါ် 10 ရာခိုင်နှုန်းအမေရိကန်အစိုးရကတိုးမြင့်ခဲ့ချိန်မှာပဲအတ္တလန်တစ်ရဝန်းဒေသနိုင်ငံတွေနဲ့မြောက်အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုအရှိန်မြင့်တက်လာခဲ့တာဖြစ်ပါရဲ့ရှင်။
တူရကီနိုင်ငံသားဝန်ကြီးမေဗလူကာဗူဆိုဂလူဟာနိုင်ရက်ကြာအမေရိကန်ခေစဉ်တစ်ခုနဲ့ဝါရှင်တန်မြို့တော်ကိုလာနေပြီဖြစ်ပြီးဒီကနေ့မှာနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားမှာဆက်ဆံရေးတင်းမာနေတာပြည်ရော့သွားစေရေးကြိုးစားဖို့တူရကီနိုင်ငံသားဝန်ကြီးလာတာပါ။ဆွေးနွေးကြမယ့်အကြောင်းအရာတွေထဲအဓိကပါမှာကတော့ IS အကြမ်းဖက်ဝါဒီဖွဲ့ကိုတိုက်ခိုက်နေတာမှာ Syria Guard ပြည်သူ့စစ်အဖွဲ့ YPG ကိုအမေရိကန်ကထောက်ပံ့နေတဲ့ကိစ္စဖြစ်ပါတယ်။YPG အဖွဲ့ဟာတူရကီနိုင်ငံတွင်းကကတ်တပုံတွေနဲ့အခြေဆက်ရှိတယ်ဆိုပြီးအကြမ်းဖက်ဝါဒီအဖွဲ့ဖြစ်တူရကီအစိုးရကသတ်မှတ်ထားတာပါ။အမေရိကန်ပြည်ထောင်စုကဆီးရီးယားအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ရွေးချယ်ထားပါတယ်။ဒါဟာတိတ်ကူဆိုးရွားတဲ့အမှားတစ်ခုဖြစ်ပြီးသူတို့ရည်တည်ချက်ကိုပြောင်းဖို့ကျွန်တော်တို့စူးစမ်းနေပါတယ်လို့ဝန်ကြီးကာဗူဆိုဂလူကစနေနေ့မှာပြောပါတယ်။တူရကီလိုမဟာမိတ်မျိုးဆုံးရှုံးတော့မှဘယ်သူမှမလိုလားပါဘူး။တကယ်လို့လိုလားတယ်ဆိုရင်လေအမေရိကန်ပဲနစ်နာမှာဖြစ်ပြီးကျွန်တော်တို့နစ်နာမှာမဟုတ်ပါဘူး။ကျွန်တော်တို့မှရွေးချယ်စရာဒါမှမဟုတ်တခြားနည်းလမ်းမရှိလို့မဟုတ်ပါဘူးကျွန်တော်တို့ဘသူကိုမှမလိုပါဘူးလို့လည်းဝန်ကြီးကာဗူဆိုဂလူကသတိပေးပါတယ်သူပြောတဲ့တခြားနည်းလမ်းဆိုတာရုရှားကိုဆူလိုတာလို့လေ့လာသူတွေကပြောကြပါတယ
်စပိန်နိုင်ငံအရှေ့မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသမှာနိုင်ငံရေးအရာလာပေါင်းများစွာမတိုးမဆုတ်တာဖြစ်နေပြီးတဲ့နောက်အစိုးရတစ်ရက်ကိုဖွဲ့စည်းနိုင်ခဲ့ပါပြီ ကက်တီလိုနီယာအစိုးရရုံးဆိုင်ရာဘာစီလိုနာမြို့ကအလဲခိ General Leader အဆောက်အအုံမှာအစိုးရအဖွဲ့ဝင်ဝင်ကြီးသစ်13ဦးလုံးကျန်းသစ်စာကျင်းဆိုခဲ့တဲ့အခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။ဒါအပြင်2018ခုနှစ်လူထုဆန္ဒခံယူပွဲကာလကဆန္ဒပြပွဲတွေမှာပါဝင်ခဲ့လို့ဒါမှမဟုတ်ထောက်ခံလို့ဖမ်းဆီးခံရတာပြပထွက်ပြေးရတာစတဲ့နိုင်ငံရေးသမားတွေရဲ့ဆွေမျိုးတွေလည်းအဲ့ဒီခန္ဓာကိုတက်ရောက်ခဲ့ကြပါတယ်။အခမ်းအနားတက်ရောက်နိုင်ခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုအတိမတ်ပြုတဲ့အနေနဲ့ထိုင်ကုန်တစ်ခုပေါ်မှာအဝါရောင်ဖဲပြားကြီးတစ်ခုကိုချထားခဲ့တယ်လို့အခမ်းအနားစတင်တဲ့အချိန်မှာလွတ်မြောက်ရေးကြေးကြော်သံတွေကိုတိုင်ခဲ့ကြပါတယ်။စပိန်နိုင်ငံအတွက်အရေးကြီးဆုံးကိစ္စတစ်ခုဖြစ်တဲ့ကက်တလန်ပဋိပက္ခအဆုံးသတ်စီရေးစပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ရှစ်အနေနဲ့ဖိအားပေးခံနေရတာပါ။သူအနေနဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာဆောင်ထိန်ပါမယ်လို့ကျန်းသစ်စာကျင်းဆိုပြီးနှစ်နာရီတောင်မကြာလိုက်ချိန်မှာပဲကက်တလန်သမ္မတကွင်တိုရာကမငြိမ်မသက်ဖြစ်နေတဲ့အရှိမြောက်ပိုင်းကက်တလိုနီးယားဒေသအရေးအစိုးရချင်းစကားပြောဖို့ဆန်ရှေးကိုတောင်းဆိုလိုက်ပါတယ်ရှင
် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40kilohertz 9683ညာလိုင်းဒိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတနည်းနည်းမနေ့ဖက်တဲ့တင်တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မှာခြေဆိုင်တဲ့လက်နက်ကိုင်အဖွဲ့အမျိုးမျိုးဟာစစ်ရုံ38ခုကနေရာဘာစိတ်ကြွစီတွေထုတ်ပြီးနိုင်ငံသီးသီးကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် Dagger Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သတင်းတော်တူဦးဖြစ်သူ Tariq Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘာစီးပွားရေးမိုင်းတထောင်ခီးလို့ဆိုရမယ့်သတင်းဆောင်မရှိမှိုင်းလို့ဖော်ပြထားတာပါ။အဖွဲ14ဝက်ကအဲ့ဒီစစ်ရုံတွေကိုလက်ပတ်နေတာဖြစ်ပြီးထွက်လာတဲ့ရာဘာတွေကိုမူရင်မောင်ကိုတွေကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇားခရိုင် TechNef ဒေသမှာရှိတဲ့ရာဘာစီးပွားရောင်းသူတွေစီကိုပို့ပေးတယ်လို့လူညိုရေးတပ်ဖွဲ့တွေထောက်လန်းရေးအဖွဲ့တွေမူရင်းနေနေရေးတာဝန်ရှိသူတွေနဲ့ရိုဟင်ဂျာတွေကိုကူကားပြီးသတင်းဆောင်မမှရေးထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအကြမ်းဖက်နေနည်းမှုတွေဖြစ်ပြီးတဲ့နောက်ပိုင်းရာဘာခိုးသွင်းသူရိုဟင်ဂျာအယောက်900ကျော်နဲ့လာအကောင်ကြီး1000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လာကြတယ်လို့အမည်မဖော်တဲ့ထောက်လန်းရေးတာဝန်ရှိသူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်စစ်အုပ်တွေကနေရာဘာစီးပွား13မြို့ကိုထုတ်လုပ်နေတယ်လို့ကောက်ဆက်ပဇားကဒုက္ခသည်စခန်းတွေမှာနေတဲ့ရိုဟင်ဂျာမူရင်းမောင်ကိုအများပြားကပြောကြောင်းလည်းရေးထားပါတယ်။ရာဘာစီးပွားထုတ်တဲ့စစ်အုပ်တွေကိုနှိမ်နှင်းဖို့အပြင်းထန်ရေးယူလှုံ့ဆော်ပေးပါလို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြိမ်ကြိမ်ပန်ကြားထားပေမဲ့လည်းတိတာထင်ရှားတဲ့တိုးတက်မှုမရှိသေးဘူးလို့ဖော်ပြထားပါတယ်။ရာဘာစီးပွားတွေကိုရှမ်းပြည်နယ်ကနေရန်ကုန်အဲ့ဒီကနေရခိုင်ပြည်နယ်စစ်တွေမြို့တော်ကတဆင့်မောင်တော်မြို့နယ်ကိုအဆင့်ဆင့်ပို့ပြီးတဲ့နောက်မောင်တော်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကောက်ဆက်ပဇားစစ်တကောင်းနဲ့ဘာရီဆာအရက်တွေကိုခိုးသွင်းကြတယ်လို့ Dhaka Tribune Online သတင်းဆောင်မှာရေးထားပါတယ
်။စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့မှာကျင်းပမယ့် American နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အကောင်းဆုံးဖြစ်အောင်စီစဉ်ဆောင်ရွက်သွားမှာဖြစ်တယ်လို့စင်ကာပူကောက်ွယ်ရေးဝန်ကြီးနက်အန်ဟန်ကစနေနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်ဒီထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့စင်ကာပူနိုင်ငံအနေနဲ့တက်နိုင်သမျှပါဝင်ကူညီလိုကြောင်းလည်းသူကပြောပါရယ်လက်ရှိစင်ကာပူမှာကျင်းပနေတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာ Shangri-La နှစ်ပတ်လည်ညီလာခံရဲ့ပြင်ပသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါရယ် American သမ္မတ Donald Trump ကဖြတ်သိမ်းခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့နျူကလ িয়ার လက်နက်အရေးသမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုငကိုစီစဉ်ထားတဲ့အတိုင်းပြန်လုပ်မယ်လို့တောက်ကြနေကထရန့်ကနေကြေညာပြီးတဲ့နောက်စင်ကာပူကာကွယ်ရေးဝန်ကြီးကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။အလားတူတောင်ကိုရီးယားဂျပန်နဲ့ကနေဒါကာကွယ်ရေးဝန်ကြီးတွေကလည်းမြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးပွဲအရင်အစည်းအဝေးတိုင်းပြုလုပ်သွားမှာဖြစ်တယ်ဆိုတဲ့အမေရိကန်သမ္မတရဲ့ကြေညာချက်ကိုအသီးသီးကြိုဆိုခဲ့ကြပါတယ်။နီဝရီယာစစ်ဖြစ်နေတဲ့နှစ်နိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်စင်ကာပူနိုင်ငံမှာဂျွန်လ12ရက်နေ့မှာတွေ့ဆုံမဲ့ကိစ္စဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်စေရေးလုပ်ငန်းစဉ်စတင်လိုက်တဲ့အတိတ်ပဲတက်ရောက်နေပါတယ်။ Kim အနေနဲ့လည်းဒီမှန်းချက်အပေါ်မှာအခိုင်အမာရပ်တည်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်း Trump ကပြောပါတယ်ရှင်
။ရုရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့ကမ္ဘာလှုပ်လှုံပြိုင်ပွဲစတင်မှု17ရက်ပဲလိုတော့ပြီးဒီနေ့ပြိုင်ပွဲဝင်ဝင်ရတဲ့အသင်းအတော်များများဒီကြားထဲမှာခြေစမ်းပွဲတွေကစားနေကြပါတယ်။ဇွန်လ2ရက်စနေနေ့ကခြေစမ်းပွဲ5ပွဲကစားကြပြီးအုပ်စုကြီးကအင်္ဂလန်အသင်းနဲ့ကမ္ဘာဖလားပွဲမှာမပါတဲ့နိုင်ဂျီးရီးယားတို့လန်ဒန်မြို့တော်ကဝင်းဘလေးကွင်းမှာကန်တဲ့ပွဲမှာအင်္ဂလန်က2ဂိုးတကူနဲ့နိုင်ပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံဖြစ်ပြီးဒီနှစ်ကမ္ဘာဖလားပွဲမှာလည်းဘူဆွဲမယ်လို့ရေပန်းစားနေတဲ့အထက်ကထိပ်တန်းအသင်းဖြစ်တဲ့ဂျာမနီကတော့ဩစတြေးလျအသင်းကိုဩစတြေးလျမြေမှာ2ဂိုးတကူနဲ့ရှုံးပါတယ်။ထိပ်တန်းအသင်းတွေကနောက်နှစ်သင်းဖြစ်တဲ့ အုပ်စုကြီးကဘယ်လ်ဂျီယံနဲ့အုပ်စုဘီကပေါ်တူဂီတို့ဘယ်လ်ဂျီယံမှာကန်တဲ့ပွဲမှာတော့ဂိုးမရှိသေးကြပါရယ်အုပ်စု F ကဆွီဒင်နဲ့အုပ်စု C ကဒိန်းမတ်တို့ဆွီဒီမှာကန်တဲ့ခြေစမ်းပွဲမှာလည်းဂိုးမရှိသေးရပဲထွက်ပါရယ်ကဘာဖလာဘောလုံးပြိုင်ပွဲဝင်ဝင်ရဖို့အရင်ကတခါမှခြေစစ်ပွဲမအောင်ဘူးပဲဒီနေ့မှမှကဘာဖလာပြိုင်ပွဲဝင်ဝင်ရထားတဲ့အုပ်စုဒီကအိုင်စလန်နဲ့ဒီနေ့ခြေစစ်ပွဲမအောင်တဲ့နော်ဝေးတို့အိုင်စလန်မှာကန်တဲ့ခြေစမ်းပွဲမှာနော်ဝေးက3ဂိုးနှစ်ဂိုးနဲ့နိုင်ပါရယ်ဇွန်လတည်းတောက်ကြနေကတော့ဒီနှစ်ကမ္ဘာဖလားပွဲအတွက်ခြေစစ်ပွဲမအောင်နဲ့ဥရောပထိပ်တန်းအသင်းတစ်သင်းဖြစ်တဲ့အီတလီနဲ့ကမ္ဘာဖလားအုပ်စုစီကပြင်သစ်တို့ပြင်သစ်မြေမှာကန်တဲ့ခြေစမ်းပွဲမှာပြင်သစ်က3ဂိုးတခုနဲ့နိုင်ပါတယ်။အီတလီအသင်းက1958ခရဲကဆိုရင်နှစ်ပေါင်း60အတွင်းပထမဆုံးချိန်ကမ္ဘာဖလားဘောလုံးပွဲနဲ့လွဲသွားတာပါ။
ဖီကာကိုပိုင်အုပ်ချုပ်ခွင့်ရရှီကျင်းဒေတာအတွင်းနေထိုင်သူတွေကိုတရုတ်အစိုးရကအစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ဆက်လက်အကောင့်ထဲပေါ်တဲ့အနေနဲ့မွတ်စလင်ဥပုပ်ကာလအတွင်းပိုးပြီးတင်းကျပ်ကန့်သတ်မှုတွေလုပ်နေတယ်လို့ဖီကာခေါင်းဆောင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတတိပေးပြောကြားခဲ့ပါတယ်။တရုတ်အစိုးရကသူတို့ရဲ့အစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ကို2019ခုနှစ်ဧပြီလမှာဒေတာကန်ဖီကာမွတ်စလင်တွေကိုဖမ်းဆီးပြီးစတင်ခဲ့တာပါ။သူတို့တွေကိုအစိုးရသဘောထားတွေကင်ဆယ်ထားတယ်လို့ဆွဆွဲပြီးပညာပေးစခန်းတွေမှာထိမ့်သိမ်းခဲ့တာဟာလူပေါင်း132,000ကနေတသန်းထိရှိတယ်လို့ဆိုပါတယ်ရှင
်ထိတ်တန်းရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ် VOE မြန်မာပိုင်းကအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ရေဒီယိုနဲ့ Facebook စာမျက်နှာနေနဲ့အတူ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပိုင်ဆိုင်မှုငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့ပြုတ်မှုလှုပ်ဆောင်မှုတွေကအင်းဒီချင်းတွေကို6လအနိုင်ကျင့်ဖို့ရည်ရွယ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကစနေနေ့မှာပြောကြားလိုက်ပါတယ်။စင်ကာပူကျင်းပနေတဲ့ရှန်ဂရီလာဒိုင်အလော့ဂ်လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအတွင်းဝန်ကြီးမက်တစ်ကအဲ့လိုပြောသွားတာပါ။ဒီပေါ်မှာတရုတ်ဘက်ကရောဘယ်လိုများတုံ့ပြန်ပါသလဲ။ဝီလျံကောင်စင်ကာပူကနေပေးပို့ထားတဲ့သတင်းလွှာနဲ့ VOA သတင်းတွေကိုစုစည်းပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
တောင်တရုတ်ပင်လယ်မှာတရုတ်ကမကြသေးခင်ကပဲစစ်လက်နက်တွေချထားလိုက်တာဟာ6လမှုရည်ရွယ်တာဖြစ်တယ်လို့စင်ကာပူဆွေးနွေးပွဲမှာကာကွယ်ဝန်ကြီးဂျင်မက်ဒစ်ကပြောင်ကြားကြပဲဝေဖန်ပြောဆိုလိုက်တာပ
ါ Despite China's claims to the contrary the placement of these weapon systems is tied directly to military use
တရုတ်ကတမျိုးပြောပေမဲ့တကယ်တမ်းကျတော့ဒီလက်နက်စနစ်တွေကိုချထားတာဟာ6လအနိုင်ကျင့်ဖို့ရည်ရွယ်ပြီးစစ်အင်အားကိုအသုံးပြုတာနဲ့တိုက်ရိုက်သက်ဆိုင်နေပါတယ
် Shangri-La Dialogue မှာအဓိကအယုံဆိုင်ဆွေးနွေးကြတဲ့ကိစ္စရပ်တစ်ခုကတော့ပို့ပြီးတော့အင်အားပြလာနေတဲ့တရုတ်ကိုဘယ်လိုရင်ဆိုင်ကြမလဲဆိုတဲ့ကိစ္စပါတရုတ်ဟာသူ့ရဲ့အင်အားကိုနိုင်ငံပြင်ပမှာပို့ပြီးတော့ထုတ်ပြလာနေတာဖြစ်ပါတယ်အထင်ရှားဆုံးကတော့တခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်တွင်နေရာတစ်စီတစ်ပိုင်းမှာလူလုံကျွန်းတွေတိစောက်ပြီးစစ်လက်နက်တွေချထားလာတာပဲဖြစ်ပါတယ်ဒီအပေါ်ဝန်ကြီးမက်တစ်တုံ့ပြန်ပြောဆိုတာကတော့
China's militarization of artificial features in the South China Sea includes the deployment of anti-ship missiles
don't do in that range လူကျွန်းတွေမှာတရုတ်ရဲ့စီးရဲသဘောလှုပ်ဆောင်ချက်တွေထဲသင်္ဘောဖြတ်ဒုံးကျည်တွေမြေပြင်ကဝေဟင်ပစ်ဒုံးကျည်တွေဆက်သွယ်ရေးစနစ်ကိုဂျက်ဖြတ်နှောက်ဆက်တဲ့စက်တွေချထားတာနဲ့သိပ်မကြသေးခင်ကဝူဒီကျွန်းမှာပုံကျက်လေရင်အတက်အဆင့်လောက်တာတွေပါဝင်ပါတယ
်ဆွေးနွေးပွဲရဲ့အမေးဖြေကဏ္ဍမှာတော့တရုတ်ဗိုလ်မှူးကြီးတူက FONOB လို့ခေါ်တဲ့လွတ်လပ်စွာရေချောင်းသွားလာခွင့်ဆိုင်ရာအမေရိကန်ရဲ့လှုပ်ဆောင်ချက်တွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရန်စောင့်မှုတစ်ခုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီအပေါ်မှာဝန်ကြီးမက်တစ်ကသဘောထားမတူတာကိုနားလည်ကြောင်းဒါပေမဲ့ဒီကိစ္စဟာတေချာလိလာမှုမရှိဘဲလုပ်တာမဟုတ်ကြောင်း FONOB လုပ်ငန်းတွေကိုနိုင်ငံတကာရေပိုင်နဲ့မှလုပ်တာဖြစ်ကြောင်းတုံ့ပြန်ပြောဆိုပါတယ်။ဆွေးနွေးပွဲတက်နေတဲ့တရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကပြောဆိုတာမှာတော့ဝန်ကြီးမက်တစ်ကိုနာမည်နဲ့ထည့်ပြောတာမဟုတ်ဘဲတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့စီးရဲတည်ဆောက်မှုနဲ့ပတ်သက်ပြီးဆွေးနွေးပွဲမှာပြောဆိုတာတွေဟာတာဝန်မဲ့ပြောဆိုချက်တွေဖြစ်တယ်လို့ပြစ်တင်ရှုတ်ချပါတယ်။တရုတ်စစ်ပညာအကယ်ဒမီရဲ့ဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးဟီလိုင်းကတခြားနိုင်ငံတွေရဲ့တာဝန်မဲ့ပြောဆိုချက်တွေကိုလက်မခံနိုင်ပါဘူး။တောင်တရုတ်ပင်လယ်ထဲကကျွန်းတွေနဲ့တန်တာကြောက်တန်းတွေမှာတပ်ဖွဲ့တွေနဲ့စစ်လက်နက်တွေချထားတာဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်လှုပ်ဆောင်ခွင့်နဲ့ပါဝင်ပါတယ်။ဒါကိုနိုင်ငံတကာဥပဒေကခွင့်ပြုထားပါတယ်လို့တုံ့ပြန်ပြောဆိုသွားပါတယ်။တရုတ်ရဲ့အင်အားတည်ဆောက်မှုဟာတခြားနိုင်ငံတွေကကျူးကျော်တာကိုရှောင်ရှားဖို့ဖြစ်တယ်လို့ဒုဗိုလ်ချုပ်ကြီးလိုင်ကဆိုပြီးတရုတ်နဲ့အာဆီယံအဖွဲ့တို့ပူးပေါင်းလှုပ်ဆောင်မှုကြောင့်ဒေသတွင်းမှာတင်းမာမှုတွေတိတိတသာရော့ကျသွားပြီလို့ပြောပါတယ်။ဒါအပြင်အမေရိကန်ဟာဒေသတွင်းမှာတင်းမာမှုဖြစ်အောင်မီးမွှေးနေတယ်လို့လည်းစွပ်စွဲသွားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့ရက်မတိုင်ခင်မှာပဲအခုရှန်ဂရီလာဆွေးနွေးပွဲကိုကျင်းပတာပါ။ဇွန်လ၁၂ရက်နေ့မှာလို့ပို့အရင်ကတည်းကစီစဉ်ထားတဲ့ထိပ်သီးအစည်းအဝေးကိုဖျက်ပစ်လိုက်ပြီးမှလုံမယ်ဆိုပြီး သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေတာပဲပြန်ကြေညာထားပါတယ်ဒီထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဝန်ကြီးမက်ဒစ်ပြောသွားတာက
Our objective remains the complete verifiable and irreversible nuclear
ကျွန်တော်ဆက်ပြီးရည်ထားတာကတော့ကိုရီးယားကျွန်းဆွယ်မှာပြည့်ပြည့်စုံပြီးအထောက်ထားနဲ့အတည်ပြုနိုင်ပြီးတော့နောက်ကျောင်းပြန်လှည့်လို့မရနိုင်တဲ့နျူကလ িয়ার ကင်းရှင်းရေးပဲဖြစ်ပါတယ
်ဝန်ကြီးမက်ဒစ်ရဲ့အဆိုအဖြစ်ဆွေးနွေးမယ်ထင်မှာပါတဲ့ကိစ္စတစ်ခုကတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့အရေးအတွက်နဲ့ပတ်သက်တဲ့ကိစ္စပါဒါဟာတောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားကိစ္စဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒီဆွေးနွေးပွဲတွင်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အကြမ်းတည်းနဲ့ပတ်သက်လို့လည်းဆွေးနွေးကြပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားသူတွေကိုယ်စံတာအတိုင်းမူရင်းနေရာတွေစီပြန်လာမယ်ဆိုရင်ပြန်လာမဲ့သူအားလုံးကိုမြန်မာနိုင်ငံကလက်ခံသွားမယ်အကြောင်းဆွေးနွေးပွဲတက်ရောက်နေတဲ့အမျိုးသားလူညွန်ရေးဂျန်ပေးပို့ကိုပြည်တော်စုရုံးဝန်ကြီးဦးတောင်ထွန်းကပြောတဲ့အကြောင်းရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် VOA American တန်ကဆက်လက်အတန်လွှင့်နေပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြပါခင်ဗျာ
ဆိုရခင်မှာနိုင်ငံခြားထောက်ပံ့မှုအနည်းဆုံးရတဲ့မြန်မာပြည်ဟာရွေးကောက်တင်မြှောက်တဲ့အရသာသပိုင်းအစိုးရခင်မှာအများဆုံးရတဲ့နိုင်ငံတစ်နိုင်ငံဖြစ်လာပါတယ်။2016နှစ်ကုန်ပိုင်းမှာစီမံကိန်း900ကျော်အတွက်အသုံးစရိတ်ဒေါ်လာတန်း1600ရာထားပါတယ်။ဒီထဲမှာဒေါ်လာတန်း2300ကိုပေးပြီးဖြစ်ပါတယ်။နောက်ထပ်ဒေါ်လာတန်းပေါင်း1000ချီပြီးဝင်လာဖို့အစီအစဉ်လုပ်ထားပါတယ်။ဒါပေမဲ့တိုင်းပြည်ဝင်ငွေနဲ့ရှင်လိုက်ရင်တော့ပြည်ပထောက်ပံ့မှုဟာ200ခိုင်နှုန်းသာရှိပြီးအစိုးရဘတ်ဂျက်အသုံးစရိတ်ရဲ့600ခိုင်နှုန်းသာရှိတာတွေ့ရပါတယ်။အာဆီယံအုပ်စုမှဆင်းရဲသားဥယျာဉ်အများဆုံးဟာမြန်မာနိုင်ငံဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးနဲ့နိုင်ငံခြားကူညီထောက်ပံ့မှုဟာအလွန်အရေးကြီးပါတယ်။မြန်မာကိုထောက်ပံ့ကူညီဖို့ကတိပြုထားသူတွေမှာဂျပန်ဟာအများဆုံးဖြစ်ပါတယ်။ JICA နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီနဲ့ဝန်ကြီးဌာနတွေကတဆင့်ထောက်ပံ့ပါတယ် NGO နဲ့ကုလသမဂ္ဂဌာနကွဲတချို့ကတဆင့်လည်းထောက်ပံ့ပါတယ်လက်နက်ကင်ပြည်ပခဖြစ်ရာဒေသမှာကေဇေးရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်လဲဒေါ်လာတန်းတရာအသုံးပြုဖို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကသတ်မှတ်ထားပါတယ
်မြန်မာပြည်ကိုနိုင်ငံခြားကကူညီထောက်ပံ့ရမှာအလကားပေးတာကနေပြီးချေးငှားတာကအများဆုံးဖြစ်ပါတယ်ဂျပန်နဲ့ကမ္ဘာ့ဘဏ်ကအများဆုံးချေးငှားပါတယ်တရုတ်ရဲ့ချင်းငွေမှာအတိုးများလာကိုပြည်တော်စုလွတ်တော်မှာဆွေးနွေးတာမျိုးတွေရှိလာပါတယ်။ခီးသွွားလုပ်ငန်းအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်ကဒေါ်လာ45သန်းချေတာကိုလွတ်တော်ကပယ်ချပါတယ်။ကြွေးပြဿနာမရှိတဲ့မြန်မာပြည်ကိုအတိုးနည်းနည်းနဲ့ငွေချေးဖို့သို့မဟုတ်အလကားပေးဖို့2015မှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကို ADB ကပန်ကြားထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကရှိခဲ့တဲ့အလူရှင်နဲ့အစိုးရညှိနှိုင်းဆောင်ရွက်မှုစနစ်ကိုပိုမိုထိရောက်အောင် NLD အစိုးရကပြုပြင်ထားပါတယ်။ဖွံ့ဖြိုးရေးအတွက်ကဏ္ဍလိုက်မဟာဗျူဟာချမှတ်ပြီးလုပ်ကိုင်ဖို့ NLD အစိုးရကအာရုံစိုက်ပါတယ်
။တပြည်လုံးခြုံငုံနဲ့ဖွံ့ဖြိုးရေးမူပေါင်းကိုမကျင့်သုံးဘဲလုပ်ငန်းကဏ္ဍအလိုက်မဟာဗျူဟာချမှတ်ပြီးအကောင့်တဲပေါ်လာဟာ NLD ရဲ့မူဝါဒဖြစ်ပါတယ်။ဥပမာအမျိုးသားပညာရေးမဟာဗျူဟာနဲ့အမျိုးသားကျန်းမာရေးမဟာဗျူဟာမျိုးဟာ NLD ရဲ့စီမံကိန်းတွေဖြစ်ပါလေ ဒေါ်ဆန်းစုကြည်ရဲ့ပြောဆိုချက်တွေထဲမှာသေယူပို့ဆောင်ရေးနဲ့လျှက်စစ်ဓာတ်အားကိုဦးစားပေးကဏ္ဍအဖြစ်ဖော်ပြထားတယ်လို့ဆိုပါတယ်2030မှာတပြည်လုံးလျှက်စစ်ဓာတ်အားသုံးနိုင်ဖို့အတွက်ဒေါ်လာတန်း6000လောက်လိုလိမ့်မယ်လို့ခန့်မှန်းပါတယ်ဂျပန်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကတန်း1500ကူညီဖို့ကတိပြုထားပြီးမြဲအပြည့်အဝရဖို့အများကြီးလိုပါသေးတယ်တရုတ်ပို့ဆောင်ရေးမှာလည်းဒေါ်လာတန်း1400ကတိပြုထားပြီးမြဲဒေါ်လာတန်း200သာရရှိပါသေးတယ
်ဦးသိန်းစိန်အစိုးရလက်ထက်ကစာပြီးငြိမ်းချမ်းရေးလုံခြုံရေးနဲ့လူသားချင်းစာနာရေးအတွက်ကူညီထောက်ပံ့မှုရယူခဲ့ပါတယ်ထောက်ပံ့မှုစုစုပေါင်းရဲ့100ဂိုင်းနှုန်းက300ဂိုင်းနှုန်းအထိငြိမ်းချမ်းရေးအတွက်ကူညီထောက်ပံ့လာတာတွေ့ရပါတယ်အပြည်ပြည်ဆိုင်ရာကူညီထောက်ပံ့မှုကိုနိုင်ငံသူနိုင်ငံသားတွေခံစားနေရပြီဖြစ်ပါတယ်အရက်ဘက်အသင်းအဖွဲ့တွေကိုဆက်လက်ထောက်ပံ့ဖို့လဲလိုအပ်ပါတယ်အစိုးရကတဆင့်ပေးတဲ့အထောက်ပံ့တွေကြောင့်ဘယူရိုကရေစီစနစ်ခင့်မိလာပြီးလူမှုဖူလုံရေးဝန်ဆောင်မှုကိုခံစားနိုင်သူများပြားလာပါတယ်ပြည်သူဗဟိုပြုဖွံ့ဖြိုးရေးစီမံကိန်းမှာပြည်သူကိုယ်တိုင်ပါဝင်နိုင်အောင်အားပေးတဲ့ထောက်ပံ့မှုဖြစ်ပါတယ်တိုင်းပြည်စီဝါရေးနဲ့နှိုင်းယှဉ်ကြည့်ရင်ရရှိတဲ့နိုင်ငံခြားထောက်ပံ့မှုဟာနည်းနေသေးတာမို့အလွန်ထိရောက်ဖို့လိုပါတယ်
အလူရှင်အမျိုးမျိုးကရရှိတဲ့ကူညီထောက်ပံ့မှုကိုအကျိုးရှိအောင်အစွမ်းကုန်ကြိုးစားဖို့လိုပါတယ်။အလူရှင်တွေဟာအလွယ်တကူဝင်ထွက်သွားလာနိုင်တဲ့ရန်ကုန်တဝိုက်ကိုသာထောက်ပံ့ဖို့စိတ်ဝင်စားကြတာမို့ဝေးလံတဲ့ကျေးလက်ဒေသကိုထောက်ပံ့မနိုင်ဖို့အထူးလိုအပ်ပါလိမ့်မယ်။နိုင်ငံခြားကျွေးမီကိစ္စမှာစိတ်ပူစရာအခြေအနေမရောက်သေးပေမဲ့ပြည်သူအကျိုးစီးပွားမြင့်တင်ဖို့ခက်ခဲတဲ့စီမံကိန်းတွေမှာငွေမပြုံးဖို့တို့ရကိုပြည်တော်စုလွှတ်တော်ကစောင့်ကြည့်ဖို့လိုပါတယ်။ကန္တလိုက်စီမံကိန်းချတာအကျိုးရှိပေမဲ့တပြည်လုံးခြုံငုံနဲ့ဖွံ့ဖြိုးရေးစီမံကိန်းမရှိရင်နိုင်ငံခြားထောက်ပံ့မှုရတဲ့တလို့မရပဲဖြစ်သွားနိုင်တယ်လို့ Asia Foundation သုတေသီ Thomas Carr ကဆိုပါတယ်။ပြည်ပကဖြစ်ပေါ်တဲ့ဒေသတွေကိုကူညီထောက်ပံ့မှုဝင်လင်းနေတဲ့အလူရှင်တွေရှိနေတာကြောင့်ငြိမ်းချမ်းရေးဖြစ်စင်တဲ့အတူဖွံ့ဖြိုးရေးအတွက်ပူးပေါင်းလုပ်ကင်ဖို့အကြံပေးထားပါတယ်။အလူရှင်အားလုံးဟာအမျိုးသားရေးရည်ရွယ်ချက်တစ်ခုတည်းကိုသာဦးတည်ပြီးညှိနှိုင်းဆောင်ရွက်ဖို့လိုပါတယ်။ထောက်ပံ့ကူညီမှုတွေအစိမ့်စိမ့်အပါမွာကွဲပြားနေတာဟာဈေးအကုန်ကျများတဲ့အတွက်ရတဲ့တလောက်မရနိုင်ဘဲဖြစ်နေတယ်လို့ဆိုပါတယ်။မြန်မာဟာအစင်းရဲဆုံးအာဆီယံနိုင်ငံဖြစ်ပြီးပြည်တွင်းစစ်နဲ့အုပ်ချုပ်ရေးပြဿနာတွေရှိနေပါတယ်။ပြည်သူတွေဆင်းရဲမှုနည်းပါးစေဖို့အတွက်မြန်မာပြည်အတွက်ရာသားထားတဲ့တန်းကြီးနေတဲ့ဒေါ်လာတွေကိုပဲလို့သုံးမလဲဆိုတာစောင့်ကြည့်ဖို့သာရှိပါလေခင်ဗျာ
ဒါကတော့ဦးအောင်ခင်ရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်ကိုညံဝဲအောင်ကအခုညီတင်ဆက်ပေးခဲ့တာပါအခုတော့ဒေါ်လာလက်တန်းစီစဉ်တက်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းကြပို့ချချက်ကိုနားဆင်ကြရမှာပါခင်ဗျာ
ဒီတွင်ပါကြည်စမ်းလို့ဒေဗေရတဲ့ bullet ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
bite the bullet
ဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကကြည်စမ်းဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒေဗေကကြည်စမ်းကိုကိုက်ထားတာပေါ့ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွေကဖြစ်ပါတယ်။ထိုစဉ်က Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပစ်ကြခတ်ကြတတ်ကြဖြတ်ကြနဲ့တည်ဆုံဒဏ်ရာရခဲ့ကြသူတွေလည်းအများအပြားပါ။ဒီလောက်အများအပြားဒဏ်ရာရတဲ့သူတွေကိုခွဲစိတ်ကုသပေးဖို့ကထိုစဉ်ကမေးစေးထုံစေးကလည်းအရေးပေါ်မရှိဆိုတော့ခွဲစိတ်ကုသတဲ့ဆရာဝန်တွေအနေနဲ့ဒဏ်ရာရတဲ့စစ်သားတွေကိုကြည်စံတောင်ကြိုက်ထားခိုင်းပြီးအနာကိုတောင့်ခံတင်းခံစေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းခွဲစိတ်နေတာထုံစေးမိစေးမရှိတော့အနာကိုအန်ကျိတ်ခံဖို့ကြည်စံကိုကြိုက်ခိုင်းထားတာပဲဖြစ်ပါတယ်။တခါတရံလဲတစ်သားစကိုကြိုက်ခိုင်းထားတာတွေရှိပါတယ်။ idiom ဆိုပေတော့ white day ပဲကတော့စိတ်ဆင်းရဲစရာစိတ်မကောင်းစရာဖြစ်ပေမဲ့မလွဲမရှောင်သာရင်ဆိုင်ရမှဆိုတော့အန်ကိုကျင့်ပြီးတောင့်ခံရတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John's wife was ill So he decided to bite the bullet and work two jobs to feed the family.
John is ni ni ma kaung mu. Da chang tu le tu mi da su win ye phu long mu. An go khe bi a lou na lou go lou phu song phya lai de lo de bi ya ba de. U ma go naw ta khaw na sin chi cha ya aw.
John's wife was ill, so he decided to bite the bullet and work two jobs to feed the family.
Kusile jin pya pi ma ga ro.
Silver bullet.
Phit ba de sa long paung ga. S I L V E R silver ga ngwi B U L L E T bullet ga chi san so ro. Sakwai khun ye dai yai de be ga ro ngwi ne lout tha de chi san bo. Khen ne tama a phyin lout de chi san mho be. ငွေနဲ့လုထားတဲ့ဒီ silver bullet ရဲ့နောက်ခံသမိုင်းပုံမြင်ကတော့ werewolf ဆိုတဲ့လူသွေးဆုပ်တဲ့မြေခွေးကြီးကိုတတ်နိုင်ဘူးကလူရုပ်ကြီးစံနဲ့ပြစ်လို့မသေးဘူးငွေနဲ့လုထားတဲ့ကြီးစံနဲ့ပြစ်မှသေမယ်ဆိုတဲ့ပုံမြင်ကနေဆင်းသက်လာတယ်လို့ဆိုပါတယ် idiom ဆိုတဲ့ twice ဒီပဲကတော့ပြဿနာကြီးတစ်ခုကိုအပိဓာဖြည့်ရှင်းပေးနိုင်မယ့်ဤကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The world has no silver bullet to solve the problem of terrorism.
အကြံဖက်မှုပြဿနာကိုအပြတ်ဖြေရှင်းပေးနိုင်မယ့်နည်းကမ္ဘာမှာမရှိသေးဘူးလို့ကြေညာရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The world has no silver bullet to solve the problem of terrorism.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
sweat bullets.
ဖြစ်ပါတယ်။စာလုံးပေါင်းက s W E A T sweat ga chwe thwe da B U L L E T S bullets ga chi san so ro sikwai thun ye dai yai de be ga ro chwe thwe ya ma chi san wi thwe da bo di a thong ye de be ga le shin ma de taik sait pu taik chauk da ko tin sa pyo tha da phit par de chuma lo myama ma chauk lo so yin lun lo zo jwe pyan ne a thong ne sin tu de lo so ya ma ba ဘဲလောက်စိတ်ပူတယ်ဘဲလောက်ကြောက်တယ်ဆိုတာချွေးသီးချွေးပေါက်တွေကြတာဟာကြည်စံတောင့်တွေလိုပဲဆိုပြီးတော့တင်စားပြောထားတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ He was sweating bullets when the police raided his home last night
ရဲကသူ့ရဲ့အိမ်ကိုပြီးခဲ့တဲ့ညကဝင်ပြီးစီးတော့သူလဲကြောက်လိုက်တာဇောကျွေးတွေကိုပြန်လို့လို့ဒီပေရပါတယ်
He was sweating bullets when the police raided his home last night.
Didrimba, bullet go chikam ji tin pya kere ejim atun wi ga ro.
Bite the bullet. Silver bullet. Sweat bullets.
Do phit ja ba de. Naw didrimba khulo chei myo ma le naw tha ejim atun wi go sele tin pya pe u ma mu saung myo na sin ja ba shin.
ဒေါ်လာလာတန်းစီစဉ်တဲ့စက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီဒီယန်သုံးနှုန်းအင်္ဂလိပ်စာပို့ချချက်ဒီကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်တခြားအပတ်စဉ်ကဏ္ဍနဲ့ TV သတင်းတွေ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကတင်းနှွေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပြုလိုတဲ့ဒေသချင်းတောင်းညင်ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက Burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်းကဇွန်လ3ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစနေနေ့ညပိုင်းတော့ဒရိုက်လီလိုင်းဆွနေချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညပိုင်းဒရိုက်လီလိုင်းအစီအစဉ်ကိုတော့ကိုအောင်လင်ဦးကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းအစီအစဉ်မှာတော့ NLD ဆိုရလက်ထက်မှာအာရီလိုက်စားမှုတပ်ဖြည့်စောင့်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်အရသာဆိုရလက်ထက်အာရီလိုက်စားမှုတပ်ဖြည့်အစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲဘယ်ကဏ္ဍဘယ်ဌာနတွေမှာအချင်းပြတ်ခြားစားတဲ့ပြဿနာတွေကိုအဓိကဖြေရှင်းဖို့ကြံနေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နေရာကိုလည်းဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်တန်းဦးဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးတရားသွေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်တန်းဦးရဲ့တုံးသက်ချက်ကိုကြားကြပါတယ်ဒီကျွန်တော်တို့သမရဦးမြင့်ကိုရိုင်လက်ဒီတကြံနှစ်တကူမင်းကမှအချင်းပြတ်ချစားမှုတွေနေနေမဲ့ဆိုပြီးဂရီပေးပြီးတဲ့နောက်ပိုင်းမှာပဲအေးအေးယူကန်တယ်တဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အားရလိုက်ဆောင်ပြဿနာကိုတက်ဖြတ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအရှိန်မြင့်လောက်လာပြီလို့ပြောနိုင်ပြီလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာကျွန်တော်တိုင်းပြည်မှာတော့လက်ပေးလိုက်ယူတော့အရင်အစိုးရတွေလက်ထက်မှာပြာတာကနေသမရအထိမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရကြီးဦးဝင်းမင်းကရှင်းနေတယ်လို့ဖြစ်တဲ့အခါကျတော့တန်းကြီးမှာပြည့်တဲ့ခြားစားနဲ့ပတ်သက်ပြီးတော့ကင်ကျွယ်မယ်လို့ကျွန်တော်တို့တန်းလေးတန်းချပြီးတော့စတင်နေကင်ကျွယ်နေပြီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြရမှာဖြစ်ပါတယ်ဗျာဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲနေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာလက်ပေးလက်ယူနဲ့အပြည့်ပြည့်ခြားစားမှုပါဆရာနာရှင်စနစ်တလျှောက်တို့မှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်ဆာတွေပဲပွားများနေတဲ့အနေအထားရောက်နေတဲ့အတွက်သမရကြီးဦးဝင်းမင်းရဲ့လောက်ကန်ဆောင်ရမှုကိုကျွန်တော်တို့ကြိုးစားတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါကျွန်တော်နောက်တူးဖြစ်တဲ့ဆရာဦးတရားသွေးလည်းရှိနေပါတယ်ဦးတရားသွေးရဲ့သဘောထားကမြအခုကျွန်တော်တို့ဒီ NLA ဆိုးကလက်ထက်မှာအခုစပြီးဟိုအရေးယူတဲ့ကင်တွေ့တယ်ဆိုတဲ့သတင်းတွေကျွန်တော်ကြားရတယ်ဆိုတော့ဒါတွေကဒီအခုအရသာဆိုးကလက်ထက်မှာဟုတ်ဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျအ
ခုကလေဟိုကျွန်တော်နားလဲတာအတိုင်းစားတွေပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ဖြစ်ပြောတော့ဘလို့ဟိုမတိုင်ရင်ဒါမှမဟုတ်တိုင်းစားတွေကထိရောက်မှုအားနေတယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်အရေးယူဆောင်ရွက်နိုင်မှုရှိပါမလားဆိုရဲအဲဟိုဘောတော့ဆိုရင်ဒီဟာအချိန်တွေတော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောလိုက်တာကဒီအချင်းပြတ်ချစားမှုဆိုတာကတော့တိုင်းစားတွေကိုအခြေခံပြီးတော့တိုင်းတွေနေရုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီအစ်စ်တက်ခြောက်သားမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာအဆောင်ရှိတာမျိုးဒါမှမဟုတ်လူထိမ့်သိမ်းတာမျိုးဒါမှမဟုတ်တတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ပေါ့အခါအားလို့ဆိုလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းစားတွေပေါ်မှာခြေခံပြီးလုပ်နိုင်မယ်ဆိုရင်တော့ဖြင့်ကျွန်တော်ထိထိရောက်ရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းစားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုရင်နောက်ဆက်ဒီလမ်းတွေကိုလည်းအပေါ်လာတာတို့လည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါတော့ဉာဏ်ကစားတာပဲဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်တော်တို့အဖြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းတောင်းတယ်အဲတို့ရဲ့ဒီအချိတ်ဆက်ပေါ့နော်ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအချိတ်ဆက်နဲ့အားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းလို့ဒီလိုလောက်ကစားတောင်းနေတယ်ကျွန်တော်တို့ဒီအဲလူတွေနဲ့ပေါ့နော်ဒီဟိုရင်ဒီဉာဏ်ချင်းရှင်ရတဲ့ခါမှာတော့တော်တော်လေးတွက်ဖို့တော်တော်လေးကိုကအဲကိုကချိုးမြင်မှုလူတွေလို့ထင်ပါတယ်ဗျ
โอเคကိုတရားသွေးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တော့ကိုဟိုဆွေးနွေးဖို့ဆိုပြီးဟိုစာရေး Facebook ကနေရေးသားထားတယ်တချို့လည်းရှိပါတယ်ဒီထဲကတချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆက်နေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာချက်ချင်းနိုင်ပိုင်းရက်ပိုင်းစသဖြင့်အချိန်အတိအကျဆောင်ရွက်ပေးရင်တက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောင်ရွက်ပေးတဲ့ policy ချမှတ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဥပမာစာရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံတွေလျှောက်ထားခြင်း e-government လုပ်ငန်းအများဆုံးအကောင့်ထည့်ဖော်ရမ်းဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ပညာရေးဌာနတောင်မှလက်စားနေတဲ့မြန်မာပြည်မှာလက်မစားတဲ့ဌာနဆိုတာတဲ့မဖွဲ့စည်းရသေးတဲ့ဌာနပဲရှိမှာပါတဲ့ဥပဒေကလည်းစာရွက်ပေါ်မှာပဲအိပ်ပျော်ကောင်းတော့အချိန်ဆိုတော့ဥပဒေရေးဆွဲတဲ့သူကိုနိုင်ကိုက ဒီဥပဒေကိုလိုက်နာနိုင်မှာရဲ့လားလို့မေးရမလို့ဖြစ်နေပါပြီတဲ့ဝတ္တန်ဦးဆိုတဲ့အကောင့်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စားမှုကိုထိထိရောက်ရောက်ကင်တွယ်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင့်ကတော့မြန်မာပြည်မှာအရေးယူထောင်ချတာမရှိဘူးတဲ့ယာတူးဖြုတ်တာနဲ့အလုပ်ပြောင်းပြစ်တာပဲရှိတယ်တဲ့နောက်ဂင်ပီကတ်ဆိုတဲ့အကောင့်ကတော့ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသစ်ခန့်မှရမယ်တဲ့ဤချောကတော့ရှိတယ်တဲ့တရားရုံးတွေစီပင်သားရနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကြောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook မှတ်ချက်တွေမှာဒီအာဂိလိုက်စားမှုတွေခြေခြေပြင်းပြင်းရှိနေသေးတဲ့ပုံမှာစိတ်ပြည့်တဲ့အသံတွေဟိုကျွန်တော်အဓိကတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုတခုမေးချင်ပါတယ်အခုအချိန်မှာကျွန်တော်ဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့ဒီအရေးယူရဲကင်တွေ့ရဲဆိုတဲ့သတင်းတွေထွက်လာတဲ့အထက်မှာဒီအစိုးရအုပ်ချုပ်ရေးပိုင်းကပုံကိုယ်တွေကိုကင်တွေ့တာတွေတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအချင်းပြတ်ချစားမှုဆိုတဲ့ပြဿနာဒီအောက်ခြေဝန်ထမ်းပိုင်းအထိမြင့်တက်နေတဲ့ပြဿနာဖြစ်တာဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလည်းဖြည့်ရှင်းမှုမလိုနိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးစောင့်ရမှုတွေမှာအားနေတယ်လို့မဆုံနိုင်ဘူးလား
အပြောနိုင်နေကြကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအချင်းပြတ်ချစားမှုတက်တဲ့အပြစ်ပေးရေးယူနေမရနိုင်ဘူးတစ်ခါကသူတို့ရဲ့ဘဝရည်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဒူဒီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနကနေထိုင်မှုအတွက်အိမ်ကြီးတမိုးတဲ့အိမ်ယာတွေပေးမယ်။အဲသာသမီတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပေးမယ်။ပညာသင်ကြားစေတွေ။အဲ့ဒါမျိုးတွေတော့ပါဖို့လိုတယ်ဗျ။တပိလိုက်ယူရတယ်ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းဒီအရင်ဆက်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအထိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာတပိလိုက်ယူတာဒရန်မျိုးမျိုးနဲ့ရှိနေတဲ့အတွက်ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရင်ဆိုင်နေရတာဖြစ်တယ်အဲ့ဒါကြောင့်မို့အောက်ခြေဝန်ထမ်းတွေကိုလည်းအပြစ်ပေးရုံမှမျှနေမှာပဲနဲ့သူတို့ရဲ့လက်ပေးတတ်ယူမလုပ်နိုင်အောင်ထိုက်တင်တဲ့နားစာပေါ့နော်ဒါဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လောက်ကန်ဆောင်လို့လိုအပ်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးတင်တဲ့အောင်ကျေးဇူးပါကိုတီယာသွေးသဘောတော့ခင်ဗျာကျွန်တော်တို့ဒီအစိုးရဒီရန်နေရာကိုမှလည်းပဲဖြည့်ရှင်းအားမဲ့အပိုင်းနေရှိနေတယ်ဆိုတော့ဒါတွေကိုကင်တွယ်ဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျာထင်တာမြင်တာ
ဟုတ်ပါတော့အဲ့ဒီအစိုးရရဲ့ပြဿနာကကျွန်တော်တို့ဒီဟိုဝန်ထမ်းအဖွဲ့အစည်းပေါ့ဒီကျွန်တော်တို့ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေပေါ်ပါဟိုဘလို့ထိုးပေါက်ကင်ကြွယ်မလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ထွေးတဲ့အဖွဲ့အစည်းမှုစက်တွေဆောင်ရွက်မှုတော်တော်လုပ်ပြီးဒါတွေအားလုံးကဟိုဒီအစိုးရအစ်အနေနဲ့တော်တော်လေးကျေညက်ဖို့လူသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကင်ဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကင်ဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုတော်တော်လေးကင်ကြီးတွေကကျွန်တော်ဒီဌာနထဲမှာကြွားကျင်ပြီးသားရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပမှာကျွန်တော်တို့ဒီစီးပွားရေးတမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးကျင်တဲ့ဒီပဲဖြစ်ဖြစ်မတမားတဲ့ဒီမတရားတဲ့ဒီမျိုးကိုအလုပ်ကိုပြီးတော့ကျင်တဲ့ဒီပဲဖြစ်ဖြစ်အပြင်မှာရှိတဲ့ဒမန်းကလည်းရှိနေတယ်ဆိုတော့တခါတည်းကျဒီဒမန်းနဲ့အထက်အလုပ်ပေးတဲ့ကျွန်တော်တို့ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ပေါ့ဗျာဒီလိုတားဆီးမှုတွေဖန်ဆီးမှုတွေဟလာဟိုဟိုဒါဒီလိုအသာစီဥပဒေတွေကိုဘယ်လိုရှောင်လဲလဲဆိုတော့သူတို့ကဟုတ်ကဲ့တော့များဆိုတော့အပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်ဖြစ်ပဲတော့မလို့သူကအစ်စ်နေလေဟိုဒီလာဒီလောကကြီးတစ်ခုလုံးကိုမပြည့်ပြသေးတာဖြစ်လို့တကယ်ကိုစီးပီးပိုင်ပိုင်တစ်ခါလဲဟိုပိုင်ပိုင်နိုင်နိုင်ကြိုက်တွေ့ဖို့ဟိုတော့မလွယ်ဘူးကြအဲ့တော့သူတို့နေနေလေတေချာသေးလာပြီးကြိုက်တွေ့ဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းဆန်းကိုပြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့ဖြစ်လို့လက်စားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ခါကလည်းစူစားမှုတွေလုပ်ပေးဖို့လိုအပ်တယ်ကျွန်တော်တို့ဒီဘက်စီသူလူလူအပိုင်းပေါ့နော်စီသူလူလူကဒီလက်ပေးတဲ့ဟလာကိုလုံငန်းကိုရတဲ့အရင်ပြီးကျင်တာမပမာဒီနေ့ကမပြည့်စုံတဲ့ဆော့ရစာတန်းနေနဲ့ဟိုပြီးတော့ဆင်တာစသည်ဖြင့်ပေါ့နော်အဲ့ဒီလိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်ပြည်သူလူထုဘက်ကလည်းအရေးယူဆောင်ရွက်မှုစင်တာပေးမှုတွေလိုနေဗျ။ဒါဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ဖိုးဖောက်ပါရမယ်။ဒါဆိုလက်ခုပ်လိုပဲကျွန်တော်တို့တစ်ဖက်တည်းညီကြဖို့နှစ်ဖက်မှညီတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးလုပ်ဖို့ဆိုရင်တော်တော်လေးကိုဟိုစင်ကြီးဆဆနဲ့ဟိုလေ့လာပြီးတော့တော်တော်လေးကိုဘတ်ဆုံတောင်းဆိုအောင်နေပြီးတော့အားထုတ်ဖို့လိုပါတယ်။ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုတီရဆွေးနွေးပြတာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါ့ကိုရင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတူဦးတော့လှည့်ပေးချင်တာတော့ကျွန်တော်တို့ဒီရန်ပြဲမျိုးကဥဆောလင်ဖြစ်ပါတယ်ဥဆောလင်ရဲ့သဘောထားလဲဆွေးနွေးလို့မေးမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာဒီဆရာဦးလင်းတန်းကိုကျွန်တော်တို့မေးချင်ပါတယ်ဒီကျင်းမာဘနာဝန်ကြီးကအဲ့ဒီလေးစားမှုနဲ့ဟိုဆစ်ဆင်းနေတော့ပဲနှုတ်ထွက်သွားတယ်ဆိုတာသိရတယ်အဲ့ဒီနှုတ်ထွက်သွားခြင်းဟာသမဏအမိန်ရဲ့เนี่ยนึกถึงบาร์เลยก็ได้พี่อ่ะดิทีตําแหน่งอเมงอ่ะดีรอบอากาศนี่ซ้ําหมดไต่ขึ้นนี่เนี่ยวงนี้ตะบ้าก็นึกถึงขึ้นไปไล่ตาอ่ะเตยอู้นี่ซุมมุ้ยนี่โหสร้างชื่อชื่อเสียอ่ะดิอากาศนี่ซ้ําหมดบูมๆพี่โตอ้าตันเสียอ่ะชื่อดิบาอย่างนี้ส่วนเราญาติญาติมาอยู่อยู่หมด စုပိကံပဲပေါ့ဗျာစုပိကံပဲဆိုရင်မရှိလို့အဲ့ဒီအခရိလက်စားမှုကတိုးပွားနေရတာဟိုလာစားလုံလောက်အောင်ပြေးလိုက်လို့ရှိရင်အခရိလက်စားမှုပျောက်သွားမယ်ဆိုလို့ရှိရင်ပင်းငါးစရာတဲ့ဝင်ကြီးကဒီလိုပါချစ်လို့လောက်တာလေအာစုပိကံတဲ့ဆိုရင်တက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်စုတ်ချက်ခွင့်ပြည့်တဲ့တမနာရောအဲ့ဒီဥပဒေကိုချိုးပေါ်ရမရောက်ဘူးလားလို့ရှိရင်ဒါလည်းထူလာမရှိနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုဆရာဦးသိန်းသန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုအလှည့်ပေးချင်ပါတယ်သူကတော့စင်ကူနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမေးမြန်းချင်တာရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပါဗျာဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့ဥပဒေနဲ့တင်မလုံလောက်ဘူးဗျာဥမာတခုဆိုပါစို့ကိုတနည်းအဖြစ်တဲ့ကွန်တိန်နာနဲ့ဟာလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟာပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူတူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်မယ်ဆိုလို့ရှိရင်ဒီအိတ်ဆွေးနဲ့ပဲစစ်တာပါပဲဆိုတဲ့တဘောအိတ်ဆွေးတစ်ခုဟိုဆိုလိုတဲ့တဘော equipment ပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပန်ပိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥပရိရဲ့သဘောပေါ့နော်ဟိုဥမာတစ်ခုဗမာနိုင်ငံမှာရှိတယ်ပေါ့ main ကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မှောင်ရိပ်ခိုးတဲ့ဥပရိမျိုးပေါ့နော်အဲ့တော့မှောင်ရိပ်ခိုးရင်လွတ်အောင်ဆိုသူဗာလုံးလဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥပရိရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မသင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တင်လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥပဒေရတမ်းမြေယုံနေမကဘူးထောင်းချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ဟောအဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရခြေစူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာတော့ဒီလက်ပေးလက်ယူမှာတော့တိုင်းနိုင်ငံလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်90ရာခိုင်နှုန်းတော့ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝန်းမြင့်ထွက်လာတဲ့ပိတ်ဆောင်လို့ကျွန်တော်တို့ကကြိုးစားပါတယ်ဝန်းမြင့်လှုပ်ဆောင်တော့ကျွန်တော်ကြိုးစားပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်ဒီမှာဒီမှာနော်လက်ပေါင်းများစွာခောက်ရိုးကျိုးနေပါလေခင်ဗျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းဝင်းလောက်ဆောင်တာကိုကျွန်တော်အများကြီးသိတယ်နောက်တော့ကျွန်တော်တို့လည်းဆက်လက်ပြီးတော့နော်ဆောက်ကြည့်သားမှဖြစ်ပါလေခင်ဗ
ျဟုတ်ကဲ့ကိုတိလက်မှုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့ဆော့ဆော့ဦးစောလွင်ရမ်းပြမျိုးကမေကွန်းတစ်ခုဆရာဦးသိန်းတန်းကိုရေရွယ်ပြီးသူကမေးသွားပါတယ်သူကတော့ဒါပေမဲ့သူမေးတဲ့မေကွန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုနားလည်မှုလွဲနေလားတော့မသိဘူးစီမံပဏာဝန်ကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့သူကတမနာထွက်ခိုင်းလို့သူကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့သူကကောက်ချက်ဆွဲတော့ဒါကဒီအပြစ်ရှိတဲ့လူတယောက်ကိုယာလူကနေထွက်သွားဖို့တမနာအမိန်ပေးလိုက်ခြင်းအပြင်ပေါ့လေဒီလူဟိုအားလည်းပဲလှုပ်ပြီးတော့အေးအေးမခံဘဲနဲ့အလုတ်ကထွက်ုံလောက်ပဲဆိုတော့ဒါကလှုပ်တဲ့ဟိုလူမာရောဒီအလုတ်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးတဲ့လူမာရောဟိုတာဝန်မရှိဘူးလားဆိုတဲ့သဘောမျိုးသူကကောက်ချက်ဆွဲပြီးမေးသွားပါတယ်ဆရာဦးသိန်းသိန်းဒါနဲ့ပတ်သက်လို့ तू ကနားလည်ထားတာနည်းနည်းလေးလွဲကောင်းလွဲနေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ကဆရာဦးသိန်းသိန်းကိုလည်းဆွေးနွေးစေချင်တာအခုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာမြန်မာနိုင်ငံမှာဒီလိုစုပေးတံပေးဟိုလောက်တာမျိုးလောက်ရမျိုးမရှိဘူးဆိုတဲ့အမြင်တွေရှိပါတယ်။ဒါကြောင့်လဲအားရလိုက်စားမှုတွေမထိရောက်တာဆိုတဲ့အမြင်မျိုးတွေရှိပါတယ်။ဆိုလိုတာကတော့တချို့ကဟိုလက်ပိတ်လက်ယူမှုတကယ်ကြီးကြီးမားတွေဖြစ်တယ်။အေးအေးယူတာလည်းမရှိဘူး။ဟိုနောက်ဆုံးလုံရောကျော်အလုတ်ထွက်တာလောက်ပဲရှိရဆိုတဲ့အမြင်မျိုးတွေလည်းရှိနေစရာ။ဒါတွေကတော့ဒီတရားဥပဒေစမိုးရေးရှုတော့ငါပဲဖြစ်ဖြစ်ဒီအချင်းပြက်လက်ချစားမှုတွေတက်ပြက်ရင်းမှာပဲဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်ပါစရာ
။မဆိုနိုင်တာပေါ့ဗျာ။အခုဒီသူကြီးကစီမံပါတယ်ဝင်ကြီးထွက်တဲ့ကိစ္စကတော့ तू ကသမရစီမှာသူကနှုတ်ခွန်းတောင်းထားတာဆိုတော့သမရခွင့်ပြုလိုက်တယ်ဆိုတဲ့အနေအထားပဲကျွန်တော်တရားဝင်ပြီးရတာပေါ့နော်။ဟိုချက်ချက်ကျွန်တော်မသိရတော့အဲ့ဒီပုံမှာတော့မှတ်ချက်ပြုကိုခဲရင်းပါလေ။ဒါပေမဲ့ခုနကလို့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ရေးမှာဒီတက်ထိကိုက်တယ်ထိကိုက်မှာဆိုတဲ့အတွက်ဆိုတော့ခြံရတဲ့ကိစ္စတွေရှိတယ်ဗျ။အဲ့ဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်ပြည်နယ်ရေးကတခိုးတွေမပါဘူး။နော်ဒီရုံကျန်းနိုင်ဖို့ဖောက်ပြတဲ့လူတွေမပါဘူး။ နိုင်ငံကြီးပြဿနာတွေဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့မျိုးသားပြည်နယ်ပြည်နယ်ကြီးကရည်ရွယ်မဆောင်ပေမဲ့တိုင်းပြည်ဘန္တာတွေခိုးဖွက်သွားတဲ့လူတွေကိုယ်အမေလင်းပစ္စည်းတွေတုံးဆွဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကရည်ရွယ်ဆောင်တဲ့နယ်ထောက်ပြည်သူတွေအဲ့ဒါကိုမကြည်လည်တာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန္တာထောင်နဲ့ချီတဲ့ပတ်စံတွေကိုအာကိုယ်ပိုင်ပတ်စံကြားနေတာပဲ။ဟောတုံးဆွဲသွားတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးရပြန်လက်ခံရတဲ့ကိစ္စတွေအမျိုးချင်းကျုံးလို့ကိစ္စမျိုးတွေပေါ့ဗျာ။တိုင်းပြည်ရဲ့ဘာသာလေးမျက်နှာဆုံးချုံးကြတဲ့ကိစ္စလေးဒါဒီကတော့အမျိုးသားပြည်နယ်ပြည်နယ်ကြီးနဲ့ပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးရဘယ်သူမှလည်းကာကွယ်ရမှာမဖြစ်ပါဘူးကိုယ်ပါတီတွေကတခိုးခိုးသွားတဲ့ကိစ္စအတွက်တော့ခုခံမှာမဟုတ်ဘူးအဲ့ဒါတွေကတော့အရေးယူဆောင်တင်တယ်တိုင်းပြည်မျက်နှာတဲ့ကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးချုံးစေသူတွေကိုပြစ်မှုကြောင့်ရအရေးယူဆောင်သူလို့ကိုယ်လိုတယ်အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးလည်းဖြစ်မှာမဟုတ်ဘူးတရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်
ဟုတ်ကဲ့ဆရာဦးတင်နောင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာရှိသလိုပဲဒီ Facebook ကနေပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်မဆုံမဖတ်ပြပြပါဦးခင
်ဟုတ်ကဲ့ပါရှင်မထွေးဆိုတဲ့အကောင့်ကတော့ NLD ဆိုရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လဲတင့်မြက်ရေးမူကြောင့်လားမသိဘူးဆေးအာဏာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအားမရဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြက်လက်စားမှုဗီဒီယိုပေါ်မှာလဲထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလဲအားကိုရဲ့မဲဖြစ်ပြီးတော့ယနေ့အထိအကျင့်ပြက်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအားလုံးမှာအာဏာတွေနဲ့ချင်းချောက်ပြီးတော့မပြတ်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်မှုအတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်권အများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအာခရီတိုက်ဖြတ်ရေးမှလည်းစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဘူးတဲ့ဒါကြောင့်မို့လို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လွင်ဦးရေ
โอเคဒါကတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာတော့ဒီအားရလိုက်စားမှုတိုက်ဖြတ်ရင်းနဲ့ပတ်သက်လို့ဒီထင်းသားမြင်သားကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတီယာသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD ဆိုရအားရလိုက်စားမှုတိုက်ဖြတ်ရင်းမှာဒီလိုထင်းသားမြင်သားကိစ္စကြီးတွေမှာအရေးမယူနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေသလားခင်ဗျာ
ဟုတ်တယ်ကွာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD အစိုးရကတကယ်ကိုလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကွာဆိုတော့ဒီကျွန်တော်တို့ဘီရိုကရက်တစ်မက်ကနီဇင်မှာချိနေတဲ့ပြဿနာတွေကိုသူကဟိုကောင်းကောင်းသိချာချာအဲနည်းနည်းဆိုင်ဆိုင်နားမလဲတာဖြစ်တဲ့အတွက်ကြောင့်မလို့ဘယ်လိုကာယမမသိဖြစ်နေတာဒါကြောင့်လည်းဟိုကျွန်တော်ပထမပြင်ပြခဲ့သလိုပဲအတိုင်းစားတွေတစ်ဆင့်သူကပြဿနာတွေကိုဟိုစောက်ပြော်နေတဲ့သဘောတိုင်းစားတွေတစ်ဆင့်ပြဿနာတွေရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တစ်သက်ကျွန်တော်တို့ဒီလုံနေတဲ့လူတွေကိုဟိုနယ်ပယ်တစ်ခုထားပြီးတော့ဟိုလုံရင်အတိုင်းမခံအောင်လုံဆိုတဲ့သဘောမျိုးအဲ့ကျွန်တော်တို့မိဘထုတ်ပြသလိုဒီ grant တာတလို့လည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုတ်ချင်တယ်အဲ့အစိုးရအနေနဲ့ green government ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်တန့်စင်တဲ့အစိုးရရဲ့ data education ဟိုလိုလုတ်တဲ့အစိုးရတည်းတော့ဖြစ်ချင်တယ်တိုးတိုးလုတ်ဖို့လုတ်ဖို့လုံလုံးဒီတိုင်းမှာအားနည်းချက်ရှိတယ်နောက်တစ်ခါလုတ်ရင်းတော်တော်များများကတော့ပြောသလိုပေါ့နော်ဒီတက်တော်ကလည်းကျွန်တော်တို့ဒီစီးပွားရေးလုတ်တဲ့တိုင်းပြည်ဖြစ်နေတယ်ဒီတိုင်းပြည်မှာအဲ့တော့ဒီဘာလို့လဲဆိုတော့ကျွန်တော်များလည်းအဲ့ဆက်ဆက်နေကြတဲ့အခုဒီပုဂ္ဂလိကနဲ့ဆက်ဆက်တယ်ကျွန်တော်တို့ဒီအထူးအားနဲ့ဆက်ဆက်တယ်တက်နဲ့ဆက်ဆက်တယ်ဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတစ်ခုကိုလိုက်လိုက်ကြတယ်နောက်ဆုံးတကယ်ကိုဟိုအင်္ဂလမကြီးပါတဲ့ဌာနတစ်ခုနဲ့တွားချိတ်မိတယ်ဆိုရင်ဒီလိုက်နေတဲ့ဟလာအဖွဲ့စည်းတွေဟလာတိုင်ကျင်တဲ့အဖွဲ့စည်းတွေနေတဲ့အကြိုက်တွေအခက်သွားတာမျိုးတကယ်အချက်လက်ကိုရအောင်လို့ဖို့အဖြစ်အဖြစ်တင်ရတာမျိုးအဲ့လိုပြင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီအသက်တွေတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့လိုဟာမျိုးတွေကိုမရှိအောင်ဘလို့ဒီဟာကြကြကင်ကြွယ်မလဲဟလာကျွန်တော်တို့ဒီသက်သက်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလာရှာပွေဖန်ဆီးတာမျိုးပေါ်ထုတ်ဖန်ဆီးတာမျိုးတကယ်လည်းလက်လက်ဆူဆောင်ဖန်ဆီးတာမျိုးတိုင်းစားမဟုတ်ပဲနဲ့ပြတော့ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တတ်တဲ့ဟလာ ဒီအကြံဖန်လုပ်ခဲ့တဲ့နေရာလေးအားလုံးကိုတို့တို့ပြအောင်တပတ်ဟိုသင်ဦးကဆရာကြီးတင်ပြသွားတယ်လို့ပဲကျွန်တော်တို့စက်ကိုအခြေခံတဲ့ဒီလိုအခြေခံမဲ့စက်ကိုအခြေခံတဲ့စနစ်ဒီအသာထိုးဖို့ကိစ္စတွေစက်တွေအရေးသေးနှိမ့်ဖို့လူတွေကိစ္စတွေရှိတယ်မလေးစားဟိုကျွန်တော်ရောက်သွားတဲ့အဖြစ်တမင်းတွေကိစ္စမှာဆိုလိုချင်ကျွန်တော်တို့ဒီစင်မောတွေကွန်တေနာတွေကိုကျွန်တော်တို့ဆောက်ချက်ပဲနေလာပြီးတော့ကျွန်တော်ရှာဖွေဖမ်းဆီးမယ်ကျွန်တော်တို့ဒီဝင်ဝင်နဲ့အင်အားမလုံးလောက်တာတွေစက်ပစ္စည်းအားနေတာတွေအများကြီးရှိတယ်ဆိုတော့ဘတ်စုံပေါ်တော့ကျွန်တော်တို့လောက်ဆရာအများကြီးရှိတယ်အဲ့တော့ဟိုအခုအနေနဲ့လည်းအပြတ်တည်းရှိပါတယ်တိုးတော့တကယ်တော်ဝင်ယူပြီးတကယ်အခုကြီးသေးတယ်လေကျွန်တော်တို့အဝင်ထဲဟောင်းနေဟိုကျွန်တော်တို့ဟိုဒါအောင်နားလည်တယ်တကယ်ဟိုလေဟိုပူပေါင်းပါဝင်ကြည့်ရတယ်ကျွန်တော်တို့ဝင်ထဲဟောင်းနေဒီညင်းလေးပေါ့တော့ဝင်ထဲလေးဒီလောကကြီးတစ်ခုလုံးကိုဘာလို့ရဘာလို့တော့မယ်ဆိုတော့ပြည့်ရဝင်ထဲဟောင်းနေကျွန်တော်တို့ပြည့်ချက်ထားသင်ပြန်ကြဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့ဟိုလိုက်မှန်ပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဖမ်းမအောင်ရမှာကြ
โอเคကျေးဇူးပါအ
ဲ့လိုလိုအဲ့လိုတင်ပါတယ်โอเค
โอเคဆိုဆရာဦးသိန်းသန်းကိုလည်းမေးချင်ပါတယ်ကျွန်တော်ဒီအခုဆိုရင်ဒီအားရလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လို့ဖွဲ့စည်းမျိုးတွေဖွဲ့စည်းထားရဲဆိုရင်လည်းဟိုတကယ်အာဏာရှိတဲ့သူတွေမဟုတ်တာလို့ရင်ရောစုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမျိုးကရှိရလားဆရာ
ကျွန်တော်ထင်နေကြမရှိဘူးကြာတော့ကျွန်တော်တို့ကဟိုခွေးမရိုက်ခင်ခွေးရှင်မျက်နှာကြည့်ရတယ်ဆိုတော့အနေထားမျိုးအများကြီးရောက်တာအဲ့ဒါမျိုးတွေကဖြစ်နေတယ်တကယ်ကတော့ကျွန်တော်တို့ကအားရလိုက်စားမှုနဲ့ပတ်သက်လို့ရှင်ငယ်စည်းမရှိတဲ့ဘယ်သူလူစုတို့ကျွန်တော်တို့ရေးယူရမယ်ဆိုတော့အဲ့ဒီပြပြမျိုးပေါ့ဗျာဒါသမရကကင်တွယ်နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံချာပွဲပုံမှာ58ကာကြီးနဲ့199ကာကြီးကသမရအထုတေပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းဖွဲ့စည်းရဲ့အကြီးအကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကင်တွယ်ပြီးတော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဌာနကဖြစ်ဖြစ်တန်းကြီးရဲ့အကျိုးစီးပွားကိုပြည့်စည်အောင်အလွယ်သုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုချိုးအတွက်သုံးတယ်ဆိုရင်ရေးယူရရမယ်ရင်းရဲနိုင်တဲ့အနေအထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီဘုံချောင်းတွေက2008ပေါ်စီဘုံချောင်းတွေကသမရကိုအနိုင်ထားတဲ့အာဏာတွေဖြစ်တယ်။အဲ့ဒီအာဏာတွေရေးရဲသုံးပြီးတော့ကျွန်တော်တို့ဒီလက်ပေးတာယူမှုကိုနှိမ်နှင်းရမယ်။အဲ့တော့အဲ့ဒီခါမှလည်းဘယ်ပေါ်စီကမှဝင်ပြီးဟာဒီတခိုးတွေကကျွန်တော်တို့ထက်မရေးမယူပါနဲ့လို့ပြောမပြောရဲပါဘူး။ဟု
တ်ကဲ့
။ဥရိစိုးမိုးမှုအပိုင်းကိုတကယ်ကိုင်ကျွယ်သုံးဆွဲနိုင်မှုပဲလို့လည်းကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပို့ဖို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှင်းနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုတွေလက်စားမှုတွေကအခုချိန်အထိကိုရှိနေသေးပါအဲ့လိုအဂရိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံးလောက်တဲ့လာစာမရှိတာဒုတိယအတွက်တနေ့ဝင်ငွေနဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့ဆိုင်ရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရလောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စေနဲ့ဆိုတော့မြန်မာစကားပုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောရမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်တင်းရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတ်ထားတဲ့စည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအရေးယူခြင်းမရှိလပ်ပြီးတာကိုလက်ခံထားသူတွေကိုထိရောက်စွာရေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါန်ဆန်းစကြည်ပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမရာကြီးဦးဝင်းမြစ်ကကြကြမမတ်နဲ့ထိတိရရောက်ရေးယူသွားမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအဂရိကင်းစင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနိုင်ပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဒါတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ပုံကတူရဲ့စာပါကျွန်တော်တို့ဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကမ္ဘာတဝန်းအချင်းပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ Transparency International ရဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်လည်းကျွန်တော်မြန်မာနိုင်ငံအဆင့်နိုင်ငံပေါင်း180မှာအဆင့်130မှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်တကယ်တော့ဒီတိုင်းပြည်တွေချမ်းသာတာနဲ့မြတ်ကြော်ရမှုတွေမြတ်မြတ်တရခံစားရတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအာရီလိုက်စားမှုတွေရော့တာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တလုံးချမ်းလည်းမချမ်းသာကြော်ရတာတွေကလည်းမျက်မျက်တတာမရှိဘူးဆိုတော့အာရီလိုက်စားမှုတွေပေါ်နေရလည်းဖြစ်ပါတယ်ဆိုတော့ဟိုလက်တလုံးအခြေအနေမှာကျွန်တော်တို့တိုင်းပြည်ကလည်းမချမ်းသာဘူးကြော်ရမှုတွေကလည်းမျက်တလာတဲ့အချိန်ထိထိုင်ဆောင်နေလို့ကလည်းမဖြစ်တော့အာရီတိုက်စားမှုတွေရော့ပါရေးဆိုရင်အခုလက်တလုံးမှာအရေးကြီးလှုပ်လဲလှုပ်နိုင်မယ်ဖြစ်လဲဖြစ်နိုင်မယ်နီးလန်းနေဆိုရင်ဘာတွေများရှိမလဲကိုသိရသေးရဲ့
ဟိုအခုကျွန်တော်တို့ဒီအာရီတိုက်ကျွန်တော်တို့အာရီလိုက်စားမှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့အဖွဲ့ကြီးရဲ့ကျွန်တော်တို့တောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်တယ်လို့လို့လဲသူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းပြီးလို့လဲနောက်တစ်ခါ ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ဗောနော်ကျွန်တော်တို့နားလည်တာဟဲ့လားဒီနေ့ကဒီနေ့ကရှင်းလင်းပေးပါဘူးစတဲ့တော့ပြောသွားတယ်တို့တို့ဒီနေ့လောကလောကဒီဒီကျွန်တော်တို့ဒီအချင်းတဲ့ဒီထားသားမှုတွေပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့ဖတ်တော်တော့သိပြီးတော့လုပ်ပိုင်ခွင့်မရှိတော့ပဲတဲ့။သူကပြောတယ်အဖွဲ့အစ်စ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတာဟာမရှိရဲ။ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေစိုးနေလဲအပီပီလူလူအတန်ကိုကျွန်တော်နားထောင်လာလည်းရှိမယ်။ဆိုတော့အဖွဲ့စည်းတွေကနေပြီးတော့ထိုးပေါက်ပြီးတော့ data စုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ရင်ဘယ်လိုနည်းတွေနဲ့အချင်းသက်ဆက်စားမှုတွေလုပ်နေလဲစီးပွားဖြစ်နေလဲဟလာအကြံဖန်လုပ်နေကြဆိုလဲမတရားဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြောရင်ကျွန်တော်တို့ဟို operation တွေကိုလုပ်လုပ်ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်တွေမှာဆိုလို့ကျွန်တော်တို့ကြားနေတာဟိုဘယ်တယောက်ကိုဖမ်းလိုက်ပြီးတော့အပေတံပေးလိုက်တယ်တရုတ်ပါဆိုလို့ရှိနေဆိုလို့ရှိနေကျွန်တော်တို့ဖမ်းလဲဖမ်းရမယ်ရှားဖွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပိတာတာကျွန်တော်တို့တခါလေအပြစ်ပေးဒီပြည်ကအပြစ်ပေးမှုတွေလည်းလုပ်ရမယ
်ပါဝင်ဆွေးနွေးပေးတဲ့ဦးတရားသွေးဦးသိန်းတန်းကိုယ်တိုင်ပါဝင်သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒါတော့ကိုအောင်လင်းဦးစီစဉ်ပြီးတော့ထုတ်လုပ်သူကိုညံဝင်းအောင်လုံးနဲ့အတူတင်ဆက်ပေးခဲ့တဲ့စနေနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA American တန်ကနေတင်းငွေနေနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာယူစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းတိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တောင်တူပင်လယ်ထဲမှာဒီဥနိုင်ငံကဆင်ရတိဆောက်ပြီးစစ်လက်နက်ပစ္စည်းတွေချထားတာဟာအိနီးချင်းတွေကို6လှန့်ဖိအားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျင်မက်ဒစ်ကဝေဖန်ပြောဆိုလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကာကွယ်ဆိုင်ရာဆွေးနွေးပွဲတွင်စနေနေ့မှာဝန်ကြီးမက်ဒစ်ကအဲ့လိုပြောသွားတာပါ။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့ Indo-Pacific ဒေသတစ်ခုဖြစ်လာရေးအမေရိကန်ရဲ့ကျေပြန့်တဲ့မဟာဗျူဟာတစ်ခုနဲ့ပတ်သက်လို့လည်းမင်းကွန်းထဲမှာဝန်ကြီးမက်ဒစ်ကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကွန်တော်ရေးသဘောတူညီချက်တရက်ကိုချုပ်ဆိုတော့မှာမဟုတ်ဘူးလို့ပြည်တွင်းကွန်တော်ရေးဝန်ကြီး Liam Fox ကစနေနေ့မှာပြောပါတယ်။တန်မီနဲ့အလူမီနီယံသွင်းကုန်တွေပေါ်အမေရိကန်ကအခွန်တိုးမြင့်တက်မလိုက်တဲ့အပေါ် EU တာဝန်ရှိသူတွေကကမ္ဘာ့ကွန်တော်ရေးအဖွဲ့ WTO ကိုတိုင်ကြားပြီးတဲ့နောက်ဝန်ကြီး Fox ကအဲ့လိုပြောတာပါ။ဒီလိုသဘောတူစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းပြည်ထောင်နိုင်ငံအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်စေမှာမဟုတ်တာကြောင့်ချုပ်ဆိုတော့မှာမဟုတ်ဘူးလို့ပြောတာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကျင်းပမယ့်အမေရိကန်မြောက်ကိုရီးယားတနနိုင်ငံထိပ်သီးဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်အကောင်းဆုံးစီစဉ်ဆောင်ရွက်သွားမယ်လို့စင်ကာပူကာဝေးဝန်ကြီးအန်အန်ဟန်ကစနေနေ့မှာပြောလိုက်ပါတယ်။ဒါ့အပြင်ဒီထိပ်သီးဆွေးနွေးပွဲဖြစ်ဖို့စင်ကာပူအနေနဲ့တိုက်နိုင်တဲ့များပါဝင်ကူညီလိုတယ်လို့လည်းသူကပြောပါတယ်။လက်ရှိစင်ကာပူမှာကျင်းပနေတဲ့ဒေသရင်းလူညွန်ရေးဆိုင်ရာ Shangri-La ထိပ်စည်းဝေးတွင်အစည်းအဝေးပြင်ပသတင်းတော်တွေနဲ့ပြည်စုံနာမှာဝန်ကြီးအန်ကအဲ့လိုပြောတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရင်တုန်းကဖျက်သိမ်းထားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းနဲ့ထိပ်သီးဆွေးနွေးပွဲကိုငကူစီစဉ်ထားတဲ့အတိုင်းပြန်လုပ်မယ်လို့တောက်ကြနေမှာကြေညာတာပါမြန်မာနိုင်ငံရှမ်းပြည်နယ်မှာခြေဆိုင်တဲ့လက်နက်ကိုင်အဖွဲ့မျိုးမျိုးဟာစက်ယုံ39ခုကနေရာဘစိတ်ကြွအစီတွေထုတ်ပြီးနိုင်ငံအသီးသီးကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် Dhaka Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်သတင်းတော်ဒူးဖြစ်သူ Tarek Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘစီးပြားကြီးမိုင်းတစ်ထောင်ခီးလို့ဆိုရမယ်သတင်းဆောင်မရှိတဲ့မှာအဲ့လိုဖော်ပြထားတာပါခင်ဗျာ
ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါအခုမနေ့အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ90အစီအစဉ်တွေကိုလိုင်းတိုမီတာ16 19နဲ့25တို့ကနေတန်လှည့်ပေးမှာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပဲပါ
This program has come to you from the Voice of America, Washington.